စီးပွားရေးလုပ်နေတဲ့မြန်မာလူငယ်တွေနဲ့ဆုံမိကြတဲ့ခါတိုင်းသတိထားမိတာတခုရှိပါတယ်။လူငယ်တွေဟာစီးပွားရေးနဲ့နိုင်ငံရေးကိုပုံမဆက်ဆက်စဉ်းစားလာကြပါတယ်။နိုင်ငံရေးအခြေအနေတွေကိုနားမလည်ရင်စီးပွားရေးမအောင်မြင်နိုင်လို့စီးပွားရေးကိုနားမလည်တဲ့နိုင်ငံရေးသမားတွေဟာလည်းပြည်သူလူထုရဲ့အကြက်တဲကိုဘယ်လိုမှမဖြစ်ရှင်းနိုင်ဘူးဆိုတာကိုသဘောပေါက်လာကြပါတယ်။ဒီတစ်ပတ်မှာတော့ပထဝီဝင်နိုင်ငံရေးဈေးကွက်တန်ဆိုင်မှုနဲ့အစိုးရမူဝါဒတွေကြောင်းဆွေးနွေးကြည့်ကြရအောင်။မင်းမျိုးမှာအိမ်ချမ်းကြီးလုပ်ငန်းလုပ်ကိုင်နေသူတူကတော့သူတို့ဒေသအခြေအနေကိုအခုလိုပြောပြခဲ့ဦးပါတယ်။လောင်ချိုးမိုးကုတ်မင်းမျိုးကိုသွားမဲ့လမ်းစုံလေးတစ်ခုရှိတယ်။ဟိုကိုယွာနာတော့ ਐ ဆူပါတော့။တခါတလေလက်နဲ့ကိုင်တိုင်းရင်သားတပုံအုပ်စုတွေရောက်လာတယ်။စီးပွားရေးလုပ်ကိုင်နေသူတွေပေါ်စက်ကြီးကောက်တယ်။သူတို့ခေါ်တော့အလူငွေထည့်ခိုင်းတာပေါ့။ဇော်တင်ကြီးအလူငွေကောက်တာမဟုတ်ဘူးဆိုပေမဲ့မထက်နိုင်ရင်လည်းသူတို့ဘာလုပ်မလဲဆိုတာမပြောနိုင်ဘူးလေ။ဒါကြောင့်စက်ကြီးထည့်ကြတာများပါတယ်။မခံနိုင်တဲ့တက်စီဆိုင်တချို့ကတော့စိုက်ပိတ်ပစ်ပြီးကိုမျိုးကိုပြန်လာခဲ့ကြပါတယ်။နောက်ချူမျိုးနာကပြည်လက်မြေဆက်ရုံနဲ့ဒီတိုက်ပါပဲ။လက်လက်ကိုင်းအုပ်စုတွေကခဏခဏလာပြီးပြန်မေးဆွတယ်။တခါတခါပြန်မေးဆွရင်3,500ပေးပြန်ရွေးရတယ်လို့ဆိုပါတယ်။နောက်တော့သူတို့လာရင်လိုက်မသွားပဲကြိုတင်ရှောင်တိတ်နေကြရပါတယ်။အဲဟိုဇေယကောင်းတာတကူကခုလိုဖြစ်ပျက်နေတဲ့နယ်မြေတွေဆိုတာမင်းမျိုးစစ်တပ်ကနဲ့မလားမကမှဖြစ်နေတာလေ။ဒီလိုနေရာတွေမှာတောင်စစ်တပ်ကဩဇာတက်ရောက်မှုရှိအောင်မလုပ်နိုင်တာဟာအံ့ဩစရာပါပဲ။တကယ်တော့အခုလိုဖြစ်ပျက်နေတာတွေကိုတခြားဒေသကလူတွေဖို့သဘောပေါက်ဖို့ခက်ပါတယ်။ရှမ်းပြည်ထဲမှာဆိုရင်တခါတလေလက်နက်ကင်တပုံချင်းချင်းနယ်မြေလူတိုက်ပွဲတွေရှိနေတယ်လို့အပြစ်ခတ်ရစရင်ကာလမှာလက်နက်ကင်အုပ်စုတွေဟာကိုယ့်အင်အားစုကြီးထားပြီးကိုပုံမူစူးစမ်းလာကြပါတယ်။ငြိမ်းချမ်းရေးဟာရေရှည်အာမခံရမပေးနိုင်ဘူး။ဒါကြောင့်အနာဂတ်အတွက်တင်းစင်ရမယ်လို့ယုံကြည်နေကြပုံရပါတယ်။နယ်မြေမတည်ငြိမ်မှုရဲ့အကျိုးဆက်ဖြစ်စီးပွားရေးလုပ်ဖို့လည်းမလွယ်ကူတာကြောင့်ဒေသဖွံ့ဖြိုးတိုးတက်ရေးလုပ်ဖို့ဆိုတာအလန့်ဝင်နေစေဖြစ်ပါတယ်။မြန်မာပြည်ရင်ဆိုင်နေရတဲ့အခြေအနေဟာအမေရိကန်ပြည်ထောင်စုမှနေထိုင်နေကြတဲ့ရဲအင်းရဲစစ်ပွဲတွေကိုအမှတ်ရစေတာအမှန်ပါ။အမေရိကန်ပြည်ထောင်စုကိုလူယူတွေစတဲ့အခြေဆိုင်ပါကြတဲ့အခါလူယူတွေကကုန်ရောင်းကုန်ဝယ်လုပ်ငန်းတွေလုပ်ကိုင်ရင်းနယ်မြေအခြေအနေကိုလေ့လာပါတယ်။အိန္ဒိယမျိုးနွယ်စုတွေဟာရာချီရှိတယ်လို့လူမျိုးစုတွေကြားမှာလည်းနယ်မြေလူစစ်ပွဲတွေတောင်းလောင်နေပါတယ်။အမေရိကန်ပြည်ထောင်စုဆိုတာအဲ့ဒီတုန်းကအခုလိုမျိုးမဟုတ်ပါဘူး။အနောက်လေပိုင်းပြည်နယ်တွေဖြစ်ကြတဲ့အိုင်အိုဝါ၊အင်ဒီယားနာကိုယ်ရာတို့အပါဝင်တစ်ချိန်မှာအမေရိကန်ပြည်အောင်စုပြည်နယ်15ခုဖြစ်လာမဲ့နေရာတွေဟာပြင်သစ်နိုင်ငံပိုင်ဖြစ်ပါတယ်။လူဝီဇီယားနာဒေသအဖြစ်လူပြည်များပါတယ်။အမေရိကန်ကပြင်သစ်ဘရင်ကိုဒေါ်လာ15သန်းပေးပြီးဝယ်ယူခဲ့ပါတယ်။လူဝီဇီယားနာဝယ်ယူမှုအဖြစ်နာမည်ကြီးခဲ့ပါတယ်။အမေရိကန်ပြည်အောင်စုအတွက်တော့တိုင်းပြည်အရွယ်ကိုနှစ်ဆချဲ့ထွင်ခဲ့ရလိုက်ပါတယ်။ထို့အတူပဲဖလော်ရီဒါပြည်နယ်၊တက်ဆက်ပြည်နယ်၊ကယ်လီဖိုးနီးယား၊နယူးမက္ကဆီကိုဆိုတာစပိန်အင်ပါယာပိုင်နဲ့နေအစ်စ်မှာပဲရှိနေတယ်လို့Origin ပြည်နယ်တစ်ခုကလည်းအမေရိကန်ပိုင်မဟုတ်သေးပါဘူးအထူးခြားသောအဖြစ်ပြက်တွေက Texas ပြည်နယ်မှာဖြစ်ခဲ့ပါတယ် Texas ပြည်နယ်ဟာ Spain Empire ပြင်သစ် Mexico Empire Mexico တမရနိုင်ငံတို့လက်အောက်မှာအဆင့်ဆင့်ပြောင်းလဲအုပ်ချုပ်တာခံခဲ့ရပူပါတယ်ဒါပေမဲ့ Mexico လက်ထက်မှာတော့ Texas သားတွေဟာနိုင်ငံတော်တစ်ခုပေါ်ပေါက်လာရေးလွတ်မြောက်ရေးအတွက်စတင်ကြိုးစားကြပါတော့တယ်ကိုပိုင်အချုပ်ချအာဏာနိုင်ငံတော်တစ်ခုဖြစ်ဖို့ပြင်ဆင်ကြပါတယ် Texas ဒေသစီမှာလည်း Indian မျိုးနွယ်စုလက်နက်ကိုင်အုပ်စုတွေကြားမှာနယ်မြေလူတိုက်ပွဲတွေကရှိနေပါသေးတယ်။အမေရိကန်တွေကတော့တက်ဆက်ပြည်နယ်ကိုတည်ဤပြောင်းဖွေနေထိုင်ကြတယ်။စီးပွားရေးလုပ်ကြတယ်။ရိုမန်ကက်သလစ်တာနာပြုအဖွဲ့တွေကလည်းသူတို့ဘာသာရေးပေါ်တပ်ဝင်ကိုယ်ကွယ်ယုံကြည်သူတွေပုံမှုများပြားလာအောင်စီရင်ကြပါတယ်။မက္ကဆီကိုဆွေရကလည်းခွတ်ထွက်ရေးကိုခွင့်မပြုပါဘူး။ဒါကြောင့်မက္ကဆီကိုစစ်ဘုတ်ချုပ်ကပုံကံမှုကိုသူကိုယ်တိုင်ဦးဆောင်နိုင်ဖို့ကြိုးစားပါတယ်။တပုံးလေးဟာအပြင်းထန်ဆက်ဆင်ခံရပါတော့တယ်။ဒါပေမဲ့ပြဿနာကတက်ဆက်ပြည်နယ်မှာလူလူတွေတစများပြားလာခဲ့တယ်လို့ဒေတာကမက္ကဆီကိုသားတွေကိုယ်တိုင်မက္ကဆီကိုအစိုးရနဲ့ပေါင်းမဲ့စားအမေရိကန်ပြည်ထောင်စုနဲ့ပေါင်းတာကမှအကျိုးမြတ်ရှိမယ်ကြီးပွားချမ်းသာနိုင်တယ်လို့ယုံကြည်ကြပါတယ်အမေရိကန်ဆိုရကလည်းသူ့ရဲ့လူပြူးစီးပွားရေးသမားတွေကိုကာကွယ်ပေးရင်တက်ဆက်ပါတွေရဲ့အတန်ကိုနားထောင်ခဲ့ပါတယ်စစ်ပွဲတွေကြောင့်မတိမနေဖြစ်တဲ့ဒေတာတွေကိုသိမ်းယူလိုက်ပါတယ်ဒီလိုနဲ့တက်ဆက်ပြည်နယ်ဟာအမေရိကန်ပိုင်ဖြစ်လာပါတော့တယ်မြန်မာပြည်မှာလည်းတချို့တိုင်းရင်းသားတွေကသူတို့ပြည်နယ်တွေမှာဖွံ့ဖြိုးတိုးတက်မှုမတွေ့ရတဲ့အခါမြန်မာဆိုရနဲ့ပေါင်းတာထက်တရုတ်ဆိုရနဲ့ပေါင်းတာကမှအကျိုးရှိအောင်ပဲဆိုတဲ့ရင်ဖွင့်တန်းလေးကိုကြားနေရပါတယ်တရုတ်စီးပွားရေးသမားတွေကလည်းမြန်မာပြည်ရဲ့အချက်ချကျတဲ့နေရာအများပြတ်မှာဝင်ရောက်စီးပွားရေးလုပ်ကိုင်နေကြတာထင်ရှားတွေ့ရပါတယ်အချိန်လေးကတော့အမေရိကန်ပြည်ထောင်စုလက်ထက်ကိုတက်ဆက်ပြည်နယ်မှာရောက်ခင်ကာလကလုံးကလို့ဖြစ်နေပါတယ်တော်ရစီပါတကတိုင်းသားတွေရဲ့စိတ်ထဲမှာပေါင်းစည်းခြင်းစိတ်ခွဲထွက်ခြင်းစိတ်ဖြစ်ပေါ်နေတယ်ဆိုတာဗဟုဆိုရကသူတို့ကိုဘယ်လိုမျိုးမျှော်လင့်ချက်တွေရှင်းသားအောင်လုပ်ပေးနိုင်တယ်လဲအားကျလာအောင်လုပ်ပေးနိုင်တယ်လဲဆိုတဲ့အချက်ပေါ်မှာမူတည်ပါတယ်အဲ့ဒီဆိုရလက်ထက်မှာ ်ငင်းငင်းရေးလုပ်ငန်းတွေလုပ်ကင်နေရဆိုပေမဲ့စစ်ပွဲတွေကပုံမှုများပြားလာတဲ့ပြင်တခါတော့ကလက်တွဲပေါ်ပြီးဖြစ်ခဲ့မှုတဲ့တိုင်းရင်းသားခေါင်းဆောင်တွေလည်းကတ်စိမ့်စိမ့်ဖြစ်လာပါလေလက်နက်ကိုင်စပုံတက်တွေကိုလည်းနှိမ်နှင်းအောင်မထိသိမ့်နိုင်ပြည်ပနိုင်ငံသားတွေရဲ့အစတက်တဆစိတ်ဝင်လှမ်းမှုလာတဲ့စီးပွားရေးကိုလည်းမတားဆီးနိုင်မှုဆိုရင်တော့တချို့နေရာတွေဟာအမေရိကန်ပြည်ထောင်စုကရန်အင်းဒီယန်တွေလိုမျိုးရဆိုင်ရမှာဖြစ်တယ်လို့တချို့နယ်မြေတွေကတော့တက်ဆက်ဒေသလိုမျိုးအိမ်ကြီးချင်းနိုင်ငံတွေနဲ့ပေါင်းစည်းသွားမှာအမှန်ပါဒေါ်လာရှင်မြန်မာပြည်သူတွေလည်းအမြင့်ကျဲတဲ့နိုင်ငံရေးသမားတွေလက်နက်ကင်အုပ်စုတွေနဲ့စုံစည်းကြပါစေလို့ဆန္ဒပြုလိုက်ပါရစေ။